သမရဒေါ်နယ်ထရမ့်ရဲ့တက်တန်းကာလနောက်ဆုံးသတင်းပတ်တွေအတွင်းကာဝေးဆိုင်ရာမူဝါဒအကြီးအကျယ်အပြောင်းလဲလုပ်မှာစိုးရိမ်နေကြခြင်းမှာပဲအမေရိကန်ဥဆောင်တဲ့စစ်ပွဲတွေပတ်သက်ပြီးကာကွယ်ရေးဌာနယာယီဝန်ကြီးခရစ္စတိုဖာမီလာရဲ့ဌာနဆိုင်ရာပထမဆုံးထုတ်ပြန်တဲ့စာထဲမှာရှင်းလင်းမညီတဲ့သဘောတွေတွေ့နေရပါတယ်။တောက်ချန်နဲ့ထုတ်ပြန်တဲ့စာထဲမှာဒီစစ်ပွဲဟာမပြီးဆုံးသေးကြောင်းဖော်ပြထားတယ်လို့အယ်ကိုင်ဒါနဲ့အပေါင်းပါတွေကိုချိန်မုံတာဟာပြီးဆုံးလို့နေဖြစ်နေပေမဲ့အရင်မဟာဗျူဟာတွေတဲကမှောင်ရင်မှုမျိုးကိုရှောင်းပြီးပြီးဆုံးတဲ့အထိတိုက်ရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းနောက်တစ်ပိုင်းမှာတော့မစ္စတာမီလာကဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကိုယ်စွမ်းရှိသလောက်လှုပ်ဆောင်ခဲ့ပြီးစိန်ခေါ်မှုတွေကိုချိန်မုံနိုင်ပြီဖြစ်ကြောင်းအခုချိန်ကတပ်သားတွေအင်ပြန်လာတော့မယ့်အချိန်ဖြစ်ကြောင်းရေးသားထားတာပါ။ကာကွယ်ရေးဌာနမှာမာ့ခ်အက်စပန်နီယာအတွက်မေလကိုအခုလိုအချိန်မျိုးမှာအစားထိုးခန့်ခဲ့တာနဲ့ပတ်သက်ပြီးလက်ရှိနဲ့လက်ဟောင်းစစ်သက်ဆိုင်ရာအခြေခံအရာရှိတွေနဲ့ကျွမ်းကျင်သူတွေကစိုးရိမ်ကြောင်းပြောကြားခဲ့ကြပြီးဒါအမေရိကန်ရဲ့စီးရဲမူဝါဒပြောင်းလဲမှုတွေအမြန်လောက်လာနိုင်တယ်လို့မတိငိမ့်တဲ့အနေထားမျိုးတွေပေါ်လာနိုင်တယ်လို့သတိပေးကြပါတယ်။အယ်ကိုင်ဒါနဲ့တခြားအကြမ်းဖက်အဖွဲ့တွေခြေကုပ်ယူလို့မရအောင်မဟာမိတ်တွေနဲ့လက်တွဲပြီးအနည်း20နီးပါးတိုက်နေတဲ့အဖဂန်စစ်ပွဲအတွက်တာဝန်ချထားတဲ့အမေရိကန်တပ်သား4,500လောက်ကိုသမ္မတထရမ့်ကပြန်ပြီးခေါ်ယူခြင်းနေတာအတွက်လဲစိုးရိမ်နေကြတာဖြစ်ပါတယ်။